ဖိလစ်ပိုင်မှာတော့မုန်တိုင်းကြောင့်အနည်းဆုံးလူပေါင်း626ဦးသေဆုံးခဲ့ရပါတယ်။ဖိလစ်ပိုင်နိုင်ငံအရှေ့မြောက်ပိုင်းကိုအပူပိုင်းမုန်တိုင်းထရမီဝင်ရောက်တိုက်ခိုက်တာကြောင့်အခုလိုသေဆုံးပြီးနောက်လူတသိန်းခွဲကျော်ဘေးလျော်ကိုရွှေ့ပြောင်းခဲ့ရတယ်လို့ဖိလစ်ပိုင်အာဏာတွေကဒီနေ့ပြောလိုက်ပါတယ်။ထရမီမုန်တိုင်းကြောင့်ဖိလစ်ပိုင်ရဲ့အဓိကကျွန်းဖြစ်တဲ့လူဆုံးကျွန်းမှာမိုးကြီးကျယ်ရွာသွန်းပြီးရေကြီးတာတွေနဲ့မြေပြိုတာတွေဖြစ်ခဲ့ပါတယ်။နိုင်ငံမြောက်ပိုင်းကခေါ်ဒီလေရာဒေသမှာလေတိုက်နှုန်းတစ်နာရီကိုမိုင်60လောက်နဲ့မုန်တိုင်းဟာအနောက်ဘက်ကိုရွေ့ရှားပြီးတောင်တရုတ်ပင်လယ်ကိုဥတီနေတယ်လို့ဖိလစ်ပိုင်မိုးလေဝသဌာနကလည်းပြောပါရယ်မုန်တိုင်းကြောင့်နိုင်ငံမြောက်ဘက်ကတချို့ပြည်နယ်တွေမှာမိုးကြီးကျယ်ရွာသွန်းပြီးရေကြီးတာမြေပြိုတာနဲ့ပင်လယ်လိုင်းတွေမြစ်တက်တာတွေဖြစ်လာနိုင်တယ်လို့လည်းသတိပေးထားပါရယ်ဖိလစ်ပိုင်ဆိုရကတော့မုန်တိုင်းလမ်းကြောင်းပေါ်မှာရှိတဲ့ဒေသတွေမှာမိုးများရေကြီးလာနိုင်တာကြောင့်စီးပွားရေးလုပ်ငန်းတွေနဲ့ကျောင်းတွေပိတ်ထားဖို့အမိန့်ထုတ်ထားပါရယ်ခင်ဗျာ